Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ွေးတဲ့ညတညဖြစ်ပါသေးဗျာ။ American ပြည်ထောင်စု Washington DC မြို့တော် View American အစံကနေ2022ခုနှစ် August လ12ရက်ကျသာပြည်နေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတူမီတာ32 32နဲ့50တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ညာနိုင်ပါ။အခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ကြားပြီးနေဖရူဆိုမြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံ KNDF အဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။ဘူဆိုဒေါငိခူရာအချောခိပီဒေါမယောက်ခိခိဒေါရာဆာဝဗျာဝိနာမရှိတဲ့ဒီလက်ကီချထားတဲ့စတဆန်နဲ့ဒီခိဖက်ကဖြစ်ရပေါ့
။ဒေသခံ KNDF အဖွဲ့ရဲ့တာဝန်ခံတဦးပြောတော့တာဖြစ်ပါတယ်။ဒီကြောင့်အပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံလူထုအတွက်လူသားချင်းစာနာမှုအကူအညီပေးဖို့ American သမတ်နဲ့ဒေါက်တာစင်စီယာမောင်တို့ဆွေးနွေးခဲ့တဲ့အကြောင်းတခါလူမှုပူလုံရေးသွင်းထားတဲ့အလို့သမားတွေကိုကိုဗစ်ကာကွယ်ဆေးစထိုးပေးနေတဲ့အကြောင်းအပါအဝင်ကချင်ပြည်နယ်မှာဆစ်ရှောင်စခန်းတစ်ခုမှာဒီမိုးကြီးမြေပြူရာကြောင့်ပြည်သူ့မှုတွေရှိတယ်ဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနေတိုင်းငယ်မှာတော့ကြာသပတေးညနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်ခွန်ညိုတို့တင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လကျော်လာပြီဖြစ်ပေမဲ့ဆက်နာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်မြို့နယ်အတော်များများမှာကနေ့အချိန်ထိရှိနေဆဲဖြစ်ပါတယ်။ဒီကနေ့မန္တလေးမြို့မှာရာနဲ့ချီတဲ့လူတွေပါဝင်တဲ့ဘာသာပေါင်းစုံတပိတ်စစ်တောင်းဟာဆက်နာရှင်ထုတ်ချရေးအန်ယူဂျီအစိုးရထောက်ခံရေးစတဲ့ကြွေးကြော်တမ်းတွေအော်ဟစ်ပြီးလမ်းမတွေပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ဒီနေ့90နှစ်မြောက်ကရင်အာဇာနည်နေ့ဖြစ်တာနဲ့အညီရန်ကုန်မြို့ရန်ကင်းမြို့နယ်မှာလူငယ်တွေကကရင်အာဇာနည်နေ့အထိမ်းအမှတ်အဖြစ်နဲ့ရောဆရာနာရှင်ပြုတ်ကြရေးအတွက်ပါချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူပဲမုံရွာမြို့ကလူငယ်တွေဥဆောင်တဲ့ပေမတပိတ်စစ်ကြောင်းဟာကရင်အာဇာနည်နေ့အထိမ်းအမှတ်အဖြစ်လက်မတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ကရင်အာဇာနည်ခေါင်းဆောင်စောပါဦးကြီးရဲ့ဇာတိမြေဖြစ်တဲ့အေယာဝတီတိုင်းကန်ကြီးတောင်မြို့နယ်ဘဲခရက်ကျေးရွာမှာဒီကနေ့ကရင်အာဇာနည်နေ့အခမ်းအနားကျင်းပတာကိုတော့စစ်တပ်နဲ့ရဲတွေကလာရောက်ပိတ်ပင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်ကတပိတ်စစ်ကြောင်းအပြင်တတင်းတားရီတိုင်းလောင်းလုံမြို့နယ်ကတပိတ်စစ်ကြောင်းတွေလည်းအစင်းအလာမပြတ်ဆရာနာရှင်ဖြုတ်ချရေးကြွကြော်တာနေအော်ဟစ်ပြီးဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အခက်အခဲအကျတ်တဲတွေပဋိပက္ခတွေရဲ့ရန်ကကာကွယ်နိုင်ရေးအတွက်အသက်ပေးပြီးတွန်းလှန်နေကြတဲ့မြန်မာလူငယ်တွေကိုဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူငယ်များနေ့မှာချီးကျူးဂုဏ်ပြုပါကြောင်းရန်ကုန်မြို့မှာရှိတဲ့ဒိမတန်ယုံကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့ပြည်ပကကိုဂျာဝင်ဆောင်ရွက်ပေးရေးအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံကခန့်ထားတဲ့အထူးတန်တမန်ရဲ့မြန်မာအရေးနဲ့ဆိုင်တဲ့လှုပ်ဆောင်မှုတွေကိုအစွမ်းကုန်ကူညီဆောင်ရွက်ပေးသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆုမိုတေဂီကပြောကြားတဲ့အကြောင်းဗီယက်နမ်အခြေစိုက်ဗီယက်နမ်ပလတ်သတင်းမှာဖော်ပြထားပါတယ်။အာဆီယံအထူးတန်တမန်အရီဝန်ယူဆော့ဖ်နဲ့ဒီကနေ့ဩဂုတ်လ12ရက်နေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်ဝန်ကြီးမိုတေဂီကအဲ့ဒီလိုပြောကြားခဲ့တာပါ။ဒါအပြင်အထူးတန်တမန်ရဲ့မြန်မာအရေးတာဝန်ထမ်းဆောင်မှုကာလအတွင်းနှစ်ဦးအပြန်အလှန်ထိတွေ့ဆက်ဆံမှုတွေပုံမှန်ပြုလုပ်သွားကြဖို့ကိုလည်းမိနစ်30လောက်ကြာတဲ့ဆက်သွယ်ပြောကြားမှုအတွင်းသဘောတူခဲ့ကြတယ်လို့ဆိုပါတယ်။အာဆီယံအထူးတန်တမန်ရဲ့မကြာခင်သွားရောက်မဲ့မြန်မာနိုင်ငံခီးစဉ်ကိစ္စအပါအဝင်အထူးတန်တမန်အနေနဲ့မြန်မာအရေးအတွက်သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံရေးကိစ္စဟာအရေးပါကြောင်းလဲဂျပန်နိုင်ငံသားရေးဝန်ကြီးမိုတေဂီကအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်ခင်ဗျာမြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းအမ်အီစီနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အတွေ့အင်းဒီယားနိုင်ငံအခြေဆိုင်အဒါနီစိတ်ကန်းတိဆောက်ရေးကုမ္ပဏီကိုအမေရိကန်အစိုးရအနေနဲ့လုပ်ငန်းလုပ်ခွင့်လိုင်စင်ချမှတ်ပေးဖို့ Justice for မြန်မာအပါအဝင်လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အဒါနီစိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းကုမ္ပဏီအဒါနီပေါ့စံအစည်းအဝေးဟာစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းအတွက်မြန်မာနိုင်ငံမှာစိတ်ကန်းစီမံကိန်းတည်ဆောက်ပေးခြင်းအပြင်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့စစ်တပ်ကိုဗဏ္ဍာငွေကြေးထောက်ပံ့ပေးရာရောက်ကြကြောင်းမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဖော်ထုတ်နေတဲ့ Justice for မြန်မာအဖွဲ့နဲ့ Australia အခြေစိုက်နိုင်ငံကတရားမျှတမှုဌာန Australian Center for International Justice အဖွဲ့တို့က American ဗဏ္ဍာရေးဌာနပြပပိုင်ဆိုင်မှုကုကယ်ရေးယုံ OFAC ထံလုပ်ငန်းလုပ်ပိုင်ခွင့်ချမှတ်ပေးဖို့တောင်းဆိုလိုက်တာပါ မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တပ်ဖြတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာစစ်ကောင်းဆောင်တွေနဲ့အမီးစီအပါအဝင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေအပေါ်အမေရိကန်ဘာသာရေးဌာနကအခုနှစ်မတ်လအတွင်းဒါခအရေးယူမှုတွေချမှတ်ခဲ့တာပါ။အမေရိကန်ဘာသာရေးဌာနကမြန်မာစစ်တပ်အပေါ်ချမှတ်လိုက်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေနဲ့ညှိစွန်းနေတဲ့အတွက်အဒါနီစိတ်ကမ်းတိစောက်ရေးလုပ်ငန်းကိုပါအရေးယူပေးဖို့လိုအပ်ကြောင်း Justice for Myanmar အဖွဲ့ကပြောပါတယ်အမေရိကန်ပြည်ထောင်စုကချမှတ်တဲ့မြန်မာစစ်တပ်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ညှိစွန်းနေရင်မြန်မာနိုင်ငံမှာတည်ဆောက်နေတဲ့စိတ်ကမ်းစီမံကိန်းကိုရပ်ဆိုင်းကောင်းရပ်ဆိုင်းမယ်လို့အဒါနီကုမ္ပဏီကမေလအစောပိုင်းမှာပြောကြားထားပါတယ်ခင်ဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာအောက်တိုဘာ10ရက်နေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာအွန်လိုင်းကတဆင့်ပြုလုပ်ထားတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာတွေကိုပြင်းထန်စွာကန့်ကွက်ကြောင်းစစ်ကောင်စီကဒီကနေ့တုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အလုံးစုံသောပြဿနာတွေအတွက်သက်ဆိုင်သူအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးအောင်မြင်အောင်မလုပ်နိုင်ဘူးဆိုရင်ပြည်တွင်းစစ်ကြီးဖြစ်လာလိမ့်မယ်ဆိုတဲ့အချက်စစ်ကောင်စီကအင်းဆောင်အစိုးရအဖွဲ့စည်းလိုက်တာ2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းလိုက်တာနဲ့စစ်ကောင်စီခေါင်းဆောင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမယ်လို့ကြေညာလိုက်တာတွေကိုကြီးကြီးအဖြစ်အာဏာကိုအပြည့်အဝချုပ်ကန့်တဲ့ရေးအတွက်လှုပ်ဆောင်နေတယ်လို့ယူဆတယ်ဆိုပြီးပြောဆိုတာနဲ့အတူ COVID-19 တိုက်ဖျက်ရေးလှုပ်ဆောင်နေမှုအခြေအနေတွေကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကသတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့တာပါအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတွားရောက်ပြီးစစ်တပ်အပါအဝင်သက်ဆိုင်သူတွေနဲ့တွေ့ဆုံလို့ပေမဲ့စစ်တပ်ကသူ့ကိုပြည်ဝင်ခွင့်ဝင်စာမပေးဘူးဆိုတဲ့အချက်ကိုလည်းသတင်းစာရှင်းလင်းပွဲအတွင်မှာထည့်ပြောခဲ့ပါတယ်ဒါပေမဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အဲ့ဒီလိုပြောဆိုချက်တွေဟာအတိမပြုတ်နိုင်တဲ့မှားယွင်းတဲ့သတင်းအချက်အလက်တွေအပေါ်အခြေခံပြီးတစ်ဖက်သက်ဆွဆွဲပြောဆိုခဲ့တာလို့စစ်ကောင်စီကဒီကနေ့တုံ့ပြန်ခဲ့တာပါမြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့ COVID-19 တက်ပြားလာကြောင်းယောဂဘုတ်ကူးဆက်သူနဲ့တည်ဆုံးသူတွေနေ့စဉ်တိုးများနေတာမှာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲဆန်းသတ်မှုနမူနာ 12,801 ဦးကိုစစ်ဆေးခဲ့တာမှာယောဂဘုတ်ကူးဆက်သူ 3,430 ဦးရှိကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နာရီတွင်မှာပဲတည်ဆုံးသူ215ဦးရှိခဲ့ကြောင်းကျန်းမာရေးဌာနရဲ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်တဲ့စီးရင်တွေဟာအပြင်းအထန်တကယ်ကူးဆက်သေဆုံးနေတဲ့အရေးအတွက်ထက်အများကြီးကွာဟနိုင်ကြောင်းကျမကြီးပညာရှင်တွေနဲ့ပရဟိတကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ပြည်내တိုင်းဒေသကြီးအသီးသီးမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တက်တရလမ်းကြောင်း Stay at home မလို့အဖက်အပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး130ရှိသွားပြီဖြစ်ပြီးစာတင်ကြောင်းနေတဲ့အစိုးရရုံးပိတ်ရက်တွေကိုလည်းဩဂုတ်လ22ရက်နေ့အထိတိုးမြင့်တက်မှတ်လက်ကြောင်းဒီကနေ့ပဲကြေညာချက်ထပ်မံထုတ်ပြန်လိုက်ပါတယ်ခင်ဗျာ
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.23kHz 93.7 kHz 92.9 kHz 98 kHz 5.88 kHz 585တို့ဖြင့်စနေတိုင်းတွေမှာ5.190 kHz 1595နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကိုဗစ်-19အားနည်းသူတွေအတွက် COVID-19 ကာကွယ်ဆေးတတိယမြောက်တလုံးထပ်ထိုးဖို့အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA အနေနဲ့ခွင့်ပြုဖို့မျှော်လင့်နေကြပါတယ်။ Pfizer ဖြစ်စေ Moderna ဖြစ်စေကာကွယ်ဆေးနှလုံးထိုးပြီးသူတွေကိုတတိယမြောက်ဆေးထိုးရေးကြာသပတေးနေ့ဒီကနေ့မှအတည်ပြုပေးမယ်ဆိုပြီးသတင်းတွေမှဖော်ပြကြပါတယ်။ယောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာန CDC ရဲ့အကြံပေးဖော်ဟာကိုဗစ်-19အပြောင်းလဲရှိသူတွေအတွက်ကိုဗစ်ကာကွယ်ဆေးတတိယမြောက်ထိုးသင့်မထိုးသင့်တောက်ကြနေမှာဆွေးနွေးကြမှာပါ။ကိုရင်းအင်ကအစာထိုးကုသခံထားရသူတွေ၊ကင်ဆာယောဂါရှိသူတွေလိုကိုခံစွမ်းအားစနစ်နဲ့ဆက်ဆက်ကုသမှုခံထားရသူတွေအတွက် COVID-19 ကာကွယ်ဆေးထပ်ထိုးဖို့လိုမလို့ဆိုတာကိုသိပ္ပံပညာရှင်တွေဆွေးနွေးနေကြတာပါ။အင်ကအစာထိုးကုသမှုခံယူထားသူတွေဟာကာကွယ်ဆေးနှလုံးအပြည့်ထိုးထားပြီးတဲ့နောက်ကိုခံစွမ်းအားစနစ်ရဲ့ကာကွယ်မှုရှိသလောက်ဖြစ်နေတာကို John Hopkins ဆေးသုတေသနတက္ကသိုလ်ကမကြာခင်ကလေ့လာမှုမှာသိခဲ့ရပါတယ်။ဒါပေမဲ့တက်ပြမြောက်ကာကွယ်ဆေးထိုးတဲ့အခါမှာပဋိဇီဝကာကွယ်မှုနှုန်းမြင့်တက်လာတာကိုတွေ့ကြရပါတယ်။အမေရိကန်နိုင်ငံသား3သန်းကနေ9သန်းအထိသူတို့ခံစားနေရတဲ့ယောဂဝေဒနာကြောင့်ဖြစ်စေ၊သူတို့သုံးစွဲနေတဲ့ဆေးဝါးတွေကြောင့်ဖြစ်စေ၊ကိုယ်ခံစွမ်းအားစနစ်အားနည်းကျဆင်းနေကြပါတယ်။ဆက်ဆက်လေ့လာမှုတွေအရကိုယ်ဝန်ဆောင်အမျိုးသမီးအားလုံးကိုလည်းကာကွယ်ဆေးထိုးကြဖို့ CDC ကအကြံပြုထားပါတယ်ရှင်။ အာဖဂန်နစ္စတန်နိုင်ငံအတွင်းကတာလီဘန်စစ်သွေးကြွားတွေကသတင်းတစ်ပတ်အတွင်းမှာတမျိုးပြီးတမျိုးတိုက်ခိုက်သိမ်းယူနေတာမှာအခုဆိုရင်ကဘူးမြို့နာကမဟာဗျူဟာကျတဲ့ဂါဇနီမြို့ဟာဆယ်ခုမြောက်အဖြစ်တာလီဘန်တွေလက်ထဲကျရောက်သွားပြီဖြစ်ပါတယ်အမေရိကန်တပ်ဖွဲ့တွေအပိသက်ထွက်ခွာဖို့သတင်းပတ်အနေငယ်ပဲလူတော့တဲ့အချိန်မှာအခုလိုတိုက်ခိုက်သိမ်းပိုက်နေတာပါမြို့ပြင်ဘက်မှာရှိတဲ့ထောက်လှမ်းရေးအခြေစိုက်စခန်းနဲ့စစ်ဖက်ဆိုင်ရာနေရာတခုလိုမှာတိုက်ပွဲတွေပြတ်တောင်းပြတ်တောင်းရှိနေတဲ့အကြောင်းဒေသခံအရာရှိနှစ်ဦးက AP သတင်းဌာနကိုပြောပါတယ်။ဂါဇနီမြို့ကိုသိမ်းပိုက်လိုက်တာဟာအာဖဂန်ရဲ့မြို့တော်နဲ့နိုင်ငံတောင်ပိုင်းပြည်နယ်တွေကြားကအရေးပါတဲ့အဝေးပြေးလမ်းမတစ်ခုကိုအဆက်အသွယ်ပြတ်တောက်သွားစေပြီးတဲကြီးမဲကြီးတိုက်ခိုက်မှုကိုလည်းခံနေရတာပါ။တာလီဘန်အစိုးရကိုဖြုတ်ချဖို့နိုင်ငံခြားတပ်တွေဝင်လာပြီးတဲ့နောက်ပိုင်းနှစ်ပေါင်း20အကြာမှအခုလိုတိုက်ခိုက်မှုတွေတိုးများလာနေတာဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံနဲ့လက်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်မှာတရားမဝင်မူးယစ်ဆေးကုသရောင်းဝယ်မှုတွေကိုမေလကလေးကစပြီးအကြီးအကျယ်နှိမ်နင်းလာခဲ့တာမှာမူးယစ်ဆေးတွေစံချိန်ကျိုးလောက်အောင်တင်စီရမိနေတယ်လို့လူပေါင်း 2,000 နီးပါးကိုလည်းဖမ်းဆီးထားခဲ့ပါတယ်။2018ကနေ2020အတွင်းမြန်မာနိုင်ငံနယ်စပ်မှာဖမ်းဆီးမိတဲ့မူးယစ်ဆေးဝါးနဲ့လက်နက်မှောင်ခိုကုန်သည်တွေဟာပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တွေမှာဖမ်းမိတာထက်ပိုများတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွင်မှာပဲအိန္ဒိယဒုတိယပြည်ရဲရေးဝန်ကြီးကလွှတ်တော်မှာတင်ပြသွားပါတယ်မြန်မာနိုင်ငံဟာအာရှတိုက်တွင်ယူသွတ်စိတ်ကြွစေရာဘဓာမမဟုတ်မက်သယ်အမ်ဖက်တမင်းနဲ့ဘိန်းဗျူတွေကိုတရားမဝင်ထုတ်လုပ်တဲ့အဓိကဒေတာတွေတဲကတစ်ခုဖြစ်ကြောင်းကုလသမဂ္ဂမူးယစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကထုတ်ပြန်ထားပါတယ်။အခုအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမူးယစ်ဆေးကုန်ကူးမှုတွေဟာမကြာခင်နှစ်တွေအတွင်းဘင်္ဂလားဒေ့ရှ်မှာမက်သယ်အမ်ဖက်တမင်းစီးရီမှောင်ခိုကုန်ကူးတဲ့ပုံစံမျိုးဖြစ်နေတဲ့အကြောင်းအာရှပစိဖိတ်ဒေသဆိုင်ရာ UNODC ဌာနကိုယ်စားလှယ်ဂျယ်ရမီဒေါဂလတ်ကပြောပါတယ်။အတန်ဂျီနယ်ဟာမူးယစ်ဆေးဝါးတွေအစပြုရာမြန်မာနိုင်ငံနဲ့တွာလာရခက်ခဲတဲ့လမ်းကြောင်းတွေကနေတိုက်ရိုက်ဝင်ထွက်နိုင်တဲ့နေချင်းထိစပ်နေပြီးအိန္ဒိယနိုင်ငံရဲ့ကြံတဲ့ပြည်နယ်တွေနဲ့လည်းဆက်ဆံနေတာဖြစ်ပါတယ်။ဒီမူးယစ်ဆေးတိုက်ဖျက်ရေးလုပ်ငန်းပေါ်မှာအာဏာရပါတီကရောအတိုက်ခံနိုင်ငံရေးသမားတွေဘက်ကပါချီးကျူးခဲ့ကြပေမဲ့လည်းမူးယစ်ဆေးကုန်တယ်တွေလို့တန်တရားရှိသူတွေကိုပြစ်ခတ်တာအပအဝင်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့လည်းအဝေးပိုင်းခံနေရတာပါရှင်။အိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့အရှေ့ပိုင်းကဖုန်းတော်ကြီးဆောင်တစ်ကြောင်ကစာကြည့်တိုင်းမှာလွန်ခဲ့တဲ့နှစ်ပေါင်း2500ကအလွန်ရှားပါးတဲ့ဟိန္ဒူနဲ့ဗုဒ္ဓဘာသာကျမ်းလက်ရေးစာမှုတွေရှိပါတယ်။
और लाइब्रेरी की स्थापना जो है वो 1867 से लेकर के 1880 के बीच में
1869 ခုနှစ်တွေတွင်ကျောင်းတိုင်စီရာတော့နာရယန်ဂီရီကဥဆောင်ပြီးတော့တည်ထောင်ခဲ့တာပါကျမ်းစာအုပ်တွေကိုလေ့လာကြည့်တဲ့အခါအရန်ရှိကြတဲ့ဗုဒ္ဓဘာသာရဲ့ပိဋကတ်ကျမ်းတွေနဲ့ဟိန္ဒူဘာသာရေးအကြောင်းတွေကိုစုဆောင်သိမ်းဆည်းထားဖို့အဓိကရည်ရွယ်ချက်နဲ့တည်ထောင်ခဲ့တယ်ဆိုတာနားလည်လာပါတယ်။ဒါအပြင်လူဖွဲ့စည်းအားလုံးအတွက်ကျမ်းဂန်လာဘာသာတရားတွေရဲ့အဆုံးအမတွေရရှိအောင်ရည်ရွယ်ခဲ့တာလည်းဖြစ်ပါတယ်လို့ဆရာတော်ကမိန့်တော်မူခဲ့တာပါ။ Rahu Sanskritian, Jerish Kanadra Basu, Bipin Kanan နဲ့ Rabindranath Tagore လို့အိန္ဒိယနိုင်ငံရဲ့ထင်ရှားတဲ့ပညာရှင်ကြီးတွေလည်းဒီစာကြည့်တိုက်ကိုလာရောက်ပြီးလေ့လာမှတ်သားခဲ့ကြတဲ့အကြောင်းဆရာတော် Bipin Kananda Giri ကမိန့်ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မက်ခွာညူတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့စာကြင်ပါတယ်စီရေးတင်းမာနေတဲ့ကြားပြည်နယ်အတွင်းဒီနေ့မှလည်းဖရူဆိုမြို့နယ်မှာဒေသခံကရင်နီတပ်ဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီတိုက်ပွဲအတွင်းမှာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဒေသခံတချို့ထိခိုက်ခဲ့ပါတယ်ကြားပြည်နယ်မှာစစ်တပ်ဘက်ကလက်ရှိအင်အားတိုးချထားသလိုတိုက်ပွဲကြောင့်စစ်ရှောင်ရွာသားတွေလည်းစားတောက်နေထိုင်ရေးအခက်အခဲရှိနေတယ်ဖြစ်ပါတယ်ဒီကြောင့်တော့ VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကြားပြည်နယ်ဖရူဆိုမြို့နယ်အတွင်းမှာဒေသခံကရင်နီတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဒီကနေ့လက်နက်ဆန္ဒကြေကြော်မှာပစ်ကတ်တိုက်ခိုက်ခဲ့တယ်လို့ကရင်နီမြို့ရကာကွယ်ရေးအဖွဲ့KNTS တာဝန်ရှိသူတို့ကပြောပါတယ
်ဖရူဆိုဒေါညီခူရွာအချောချီကလီဒေါမရောက်ခဲ့ကျင်းတော့ရစားပါဗျာဘေးနားမှာရှိတဲ့ဒီလက်ကချထားတဲ့စကားဆန်းနဲ့ဒီခေပဲကြည့်ပါဦးခွဲပြီးတော့အားရတော့ကြောက်နေတယ်ဆက်လက်ကြောက်ရတယ်အဲ့ဒါပြော
ဒီကနေ့တီမောစုမြို့နယ်နဲ့ဘရူဆူမြို့နယ်ကြားဖြစ်ပေါ်တဲ့တိုက်ပွဲဟာအချိန်တူပေမဲ့လည်းလက်နက်ကြီးပစ်ကတ်မှုကြောင့်ဒေသခံတွေထိခိုက်ခဲ့တယ်လို့ KNDF ဘက်ကပြောပါတယ်
မရောက်ကြည့်ရအောင်တိုက်ပွဲဖြစ်တော့သူတို့တွေကြောက်လာလို့ရွာထဲပြတ်လာတယ်ဗျအဲ့ဒီချိန်ကျရွာထဲမှာလက်နဲ့ကြီးကြတာလေးလုံးရှိတယ်ဆိုရင်နှလုံးဝဲကွဲတယ်လက်နဲ့ကြီးကသူ့ပေါ်ကိုချိန်တော့ဘူးတပြားပါပေါ်လူနိုင်ကြီးကကားနဲ့အရင်ပေါ်ကိုပို့တော့စပိုက်တော့ဆက်ဆက်ဆက်ကသူတို့စားတယ်လက်နဲ့ခုလက်ရှိကစစ်ကူတမှုခိုင်နေတယ်ပေါ့နောက်တရားပါသူကဒီမော်တော်မှာနေတယ်မြောက်ပေါ်မှာလက်နဲ့ကြီးပြေလို့ကမြို့သားတူကလက်မောင်းမှာတရားရသွားတယ်
ဒီကနေ့ပြည်ခမှုအတွင်းထိခိုက်ဒေဆိုးမှုနဲ့ပတ်သက်ပြီးတော့ KNDF ကပြောဆိုတာကိုတိကျသိမပြုနိုင်သေးသလိုစစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးပြီးခဲ့တဲ့အောက်ကလစီရနေနဲ့ကိုရနေတွေမှာလည်းဘရူဆူမြို့နယ်ဘက်မှာကရင်နီတပ်မတော် KA ကရင်နီမြူရာကာကွယ်ရေးတပ် KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိကြားပြည်နယ်တိမော့ဆူနဲ့ဖူဆူမြို့နယ်တွင်မှာစစ်တပ်ဘက်ကအင်အားတိုးချထားတယ်လို့ KNDF တာဝန်ရှိသူတို့ကပြောပါရတယ်
။တိမော့ဆူဘက်နဲ့ဖူဆူကလက်ကင်းချထားတယ်။ဒီအားတော့လက်ကင်းတော့တရားတော့ရှိတယ်။ဖူဆူဘက်ကသွားတဲ့ဥစ္စာလည်းအားတရားတရားတော့ရှိတ
ယ်။ကြားပြည်နယ်ဖူဆူတိမော့ဆူလိုက်ကောရှမ်းပြည်နယ်ဖဲခုံမြို့နယ်ဘက်မှာပိုက်ပွဲဖြစ်ပွားလာတဲ့နဲ့တူဒေသခံရွာသားတွေကလည်းစစ်ဘေးသိမ်းရှောင်နေရတာပါ။စစ်ရှောင်ရွာသားတွေဟာကြမ်းမရည်နဲ့စားတောက်နေထိုင်ရခက်ခဲရှိနေတယ်လို့စစ်ရှောင်ကူညီပေးရေးဖွဲ့ဝင်တူကပြောပါတယ်
။စာမုံတောင်စီဝါစသဖြင့်ဗျာအဲ့ဒါကြီးတော့စကားနိုင်လို့လူကနေမလူရှိနေတယ်ဘောနော်ကလေးတွေကနောက်ဆုံးစားစရာမဟုတ်တော့မရှိဘူးဗောလေ။မဟုတ်ပါစစီဝါမိုးကားစသဖြင့်ဗျာတတိခါဒီသူတို့တော်တော်လူနေတယ်လို့အကုန်လုံးပါပဲဗျာ။လူတယောက်အသက်ရှင်ရတည်ဖို့အတွက်လိုတဲ့အဒီတော့သူတို့အကုန်လုံးအသက်ပေါ်ပါပဲ
။စမတော်ကနေအာနာသိမ့်ခဲ့ပြီးနောက်ပိုင်းမေလာကစလို့မိုးပြဲလွိုက်ကောတီမောဆူဖရူဆူအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးတော့စစ်တပ်ကိုခုခံတိုက်ခိုက်လာတာပါဒီလိုတိုက်ခိုက်မှုဖြစ်စဉ်တွင်ရွာသား 9,000 ကျော်နေရဆုတ်ခွာပြီးစစ်ဘေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ
ကြားပြည်နယ်ကတိုက်ပွဲချင်းနေနဲ့ပတ်သက်ပြီးတော့နိုင်ကွင်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့အမေရိကန်ကမြန်မာလူထုအတွက်ဒီလူသားချင်းစာနာမှုအကူအညီပေးမဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြောပြကြပါတယ်အမေရိကန်အစိုးရကမြန်မာလူထုအတွက်လူသားစာနာမှုအကူအညီဒေါ်လာတန်း90ကျော်ပေးမယ်လို့ကြေညာထားပြီးအဲ့ဒီအကူအညီပေးရေးကိစ္စကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ဟာထိုင်းမြန်မာနယ်စပ်မေတော်စည်းကမ်းကဒေါက်တာစင်ဒီယာမောင်နဲ့လည်းမနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်သံမတ်ကြီးဂရင်းဖီးလ်ဟာထိုင်းနိုင်ငံခီးစဉ်အတွင်းဒီအကူအညီပေးရေးကိစ္စကြေညာခဲ့တာဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာပဲဒေါက်တာစင်ဒီယာမောင်နဲ့အွန်လိုင်းကနေတဆင့်ဆက်သွယ်ဆွေးနွေးခဲ့တာပါဒီကြောင့်ကတော့ VOA သတင်းတော့မအေးမောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
အမေရိကန်ကပေးမဲ့လူသားချင်းစာနာမှုအကူအညီဒေါ်လာတန်း90ကျော်ကိုဘလို့ကိစ္စရက်တွေအတွက်အသုံးပြုမယ်ဆိုတာဆက်သွယ်ဆွေးနွေးချိန်အတွင်းတက်မတ်ကြီး Greenfield ကပြောခဲ့တယ်ဆိုပြီးဒေါက်တာစင်ဒီယာမောင်က VOA ကိုပြောပါတယ
်သူတို့ပေးမဲ့အကူအညီကတော့အမှန်ရည်လည်းပါတယ်စာနာရေးခြားပိုင်းတွေပါတယ်နောက်တော့ဒီအစာဖွဲ့ပေးပြီးပေါ့နော်ဟိုအထူးသဖြင့်တော့ဒီကလေးဒီလိုအစားအသောက်ပြင်အစားကိုတည်းနောက်တော့ဒီလိုမျိုးဒီနိုင်ငံရေးကြောင့်ဒီထိုင်းနိုင်ငံနဲ့မှခုလုံးနေဆိုင်ရတဲ့ဒီဒါတိုင်းလားဒီတိုင်းမှဖြစ်စီကြလို့ကဲဒီလည်းအကုန်လုံးပေါ့နော်ရွှေပြောင်းလူပြီးဆိုတော့အကုန်လုံးပါတာဖြစ်တဲ့အတွက်ကြောင့်ဒီခန္ဓာပေါင်းစုံမှုပြည်နယ်ရေးတက်မှတ်ပြီးတော့ USA တို့ကပြည်တဲ့အတိုင်းပါပဲနောက်ဒါတော့သူတို့ရဲ့ဒီ NGO တွေနဲ့ဒီချက်သက်ဆိုင်ရာအဲကျွန်တော်ခွဲပြီးရှိခိုးချီချီနှိမ့်နေပြီးတော့เนาะဒီဖြစ်အချီရောက်ပြရမော်เนาะရရှိတဲ့ရမုံလေးကရစ်ချာပဲဖြစ်ဖြစ်ခြေဝါပဲဖြစ်ဖြစ်เนาะဒီမှာပြောကြောင်းနဲ့ကိစ္စဖြစ်ပေါ်တာ
တက်မတ်ကြီး Green Sea ဟာဒီကနေ့မှလည်းထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတွေမှာလှုပ်လှုပ်ကြိုင်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပြီးမြန်မာလူထုရင်ဆိုင်ကြုံတွေ့နေရတဲ့လူသားချင်းဆိုင်ရာလိုအပ်ချက်တွေစိန်ခေါ်မှုအခက်အခဲတွေအခွင့်အမ်းတွေအကြောင်းနဲ့ဒေသရင်းပုံမလုံးလုံးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်ဆိုပြီးရန်ကုန်မြို့အမေရိကန်တန်ယုံကသူတို့ရဲ့ Facebook မှာရေးသားထားပါတယ်။ဒေါ်လာ90ကျော်ရန်ပုံငွေအကူအညီကိုနိုင်ငံတကာတရားဝင်အဖွဲ့အစည်းတွေကနေတဆင့်ပေးအပ်သွားမှာဖြစ်ပြီးဒေါက်တာစင်တီယာမောင်အကြံပေးအဖွဲ့ဝင်ဖြစ်ပါဝင်တဲ့အမျိုးသားကျန်းမာရေးကော်မတီကနေတဆင့်ပေးတာမျိုးမဟုတ်ဘူးလို့လည်းဒေါက်တာစင်တီယာမောင်ကပြောပါတယ်
။ဒီလိုဝင်အပေါင်းပြန်ထားတဲ့အဖွဲ့အစည်းတွေမမင်းရကဖွဲ့စည်းရေးကိုဖြတ်တန်းကြမှာပါ။ဥမာ SSH နဲ့ IFC တို့လားထိုင်းနိုင်ငံမှာရှိပြီးတော့ဒီထိုင်းနိုင်ငံမှာဖော်ပုံတွေဖွဲ့တွေကိုချေခံပြီးတော့အထူးကတိုင်းစားတွေနဲ့ပူးပေါင်းပြီးတော့အလုပ်လုပ်သွားနိုင်လို့အဖွဲ့ကတော့ဒီ National Health Committee ဒီ Health Committee အနေနဲ့ကြတော့ ဟိုဒီတိုင်းလာကြီးနာမည်မနေနဲ့တကြီးပေါ်ကြီးဆိုပြီးတော့ဒီညမုံကြီးရရှိဖို့လို့ဆက်ဖြတ်ကြတဲ့ပြည်ကြီးရဖို့လို့ဒါတော့အစ်ဆိုပြီးဆိုင်တော့မှာပေါ့နော်ဒီညတိုင်းလာတစ်ခွဲချင်းကြီးရလဲသူတို့ဒီကအလိုက်လို့အတဲ့နီးပညာရေးဆိုရင်ဟိုလက်ဆောင်လုပ်နေပြီပေါ့နော်ဒီကြမ်းလိုက်ဆိုင်ရရရှိစီဒီကြမ်းလိုက်ရရှိစီကုသရေးပိုင်းဆိုင်ရရှိစီကကွေရေးပိုင်းဆိုင်ရရှိစီပေါ့နော်
ရေး ကော်မတီ ဆိုတာ ကတော့ ဂျာကာလ အမျိုးသား ညီညွတ်ရေး အစိုးရ NUG တိုင်းရင်းသား ကျန်းမာရေး အဖွဲ့အစည်း တွေနဲ့ နိုင်ငံတကာ ပညာရှင်တွေ ပူးပေါင်းပြီး မကြာသေးခင်ကမှ ဖွဲ့စည်းထားတာပါ တက်မှတ်ကြီး Greenfield ဟာ ဟောကုတ်လ 10 ရက်နေ့ ကတော့ ထိုင်းနိုင်ငံမှာ ရောက်နေခြင်း အတွင်း ကျင်ညာခဲ့တဲ့ လူသားချင်းစာနာမှု အကူအညီကို မြန်မာနိုင်ငံကနေထွက်ပြေးသွားရသူတွေ နိုင်ငံအတွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအတွက် အရေးပေါ်စားနပ်ရိက္ခာအကူအညီ အသက်ကယ် အကာအကွယ်
အမိုးကအခြေခံကျန်းမာရေးဆောက်ရှာမှုရေနဲ့တန့်ရှင်းရိုးအတွက်အသုံးပြုသောမှဖြစ်ကြောင်းကိုလည်းကြေညာထားပါတယ်ရှင်။ထိုင်းခြေစိုက်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေကြတာနဲ့ပတ်သက်ပြီးတော့ပြောပြပေးကြပါမယ်။လူမှုဖူလုံကြီးပေးသွင်းထားတဲ့အလုပ်သမားတွေကိုကိုဗစ်ကာကွယ်ဆေးဂျင်းလေးစထိုးပေးနေပြီလို့အလုပ်သမားဝန်ကြီးဌာနတာဝန် သူတို့ကိုဘယ်လိုအစီအစဉ်နဲ့ထိုးပေးသွားမလဲဆိုတာတော့လက်တလောမသိရှိရသေးကြောင်းလူသမားသမဂ္ဂတွေကပြောပါတယ်ဒီကြောင်းကတော့ရန်ကုန်ကလာတဲ့တရင်အပြည့်စုံကိုကိုသားညွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
လူမှုပူလုံရေးပေးသွင်းထားတဲ့အစိုးရပုဂ္ဂလိကအလို့သမားတွေကိုကိုဗစ်ကာကွယ်ဆေးစထိုးပေးနေပြီလို့အလို့သမားရေးဝန်ကြီးဌာနလူမှုပူလုံရေးအဖွဲ့ညွှန်ကြားမှုချုပ်ဦးမောင်အေးကဗီဒီယိုကိုပြောပါတယ
်ကျွန်တော်တို့လူမှုပူလုံရေးမှာကျွန်တော်တို့တုံးဖို့ပုံတင်တာလည်းအလို့သမားတွေကိုထိုးပေးပေးတယ်ကျွန်တော်တင်ပေါက်ပြီးတော့ election အခုတိုင်းမှာအသာထိုးပေးတာတုံးဖို့ပုံတင်တဲ့အာမသာလူမှုပူလုံကိုပြည်သူကအဖို့ပါပါတယ်ကျွန်တော်တို့မှတ်ပုံတင်တဲ့ဥည်ရဆိုလို့ရှိရင်တော့ရှိတယ်အလုံးစဲသိင်းကြော်ကြီးရနော်
ပထမဦးစားပေးအနေနဲ့လူမှုဖူလုံကြီးပြီးသွင်းထားတဲ့လူသမားတွေကိုရင်ထိုးပေးမှဖြစ်ပြီးတော့ကျန်တဲ့လူသမားတွေကိုတော့ဒုတိယဦးစားပေးအနေနဲ့ထိုးပေးသွားဖို့စီစဉ်ထားတဲ့ကြောင်းသူကပြောပါတယ်ကိုဗစ်တတိယလှိုင်းမှာဆက်မှုဆောင်တချို့ကဆေးရုံတွေမှာကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ကျန်းမာရေးစည်းကမ်းတွေလိုက်နာမှုအားနည်းနေတယ်လို့အလူသမားသမဂ္ဂတွေက VOE ကိုပြောပါတယ်လက်တလောအချိန်မှာအလုပ်ရှင်အလူသမားသမဂ္ဂအစိုးရစတဲ့သုံးဝင်ဆိုင်ဆွေးနွေးမှုတွေကလည်းမရှိတော့တဲ့အတွက်ကိုဗစ်ကာကွယ်ရေးကိုထိထိရောက်ရောက်လုပ်ဖို့စိန်ခေါ်မှုတွေလည်းရှိနေတာပါလူမှုဖုံလုံးကြီးပြည်တွင်းထားတဲ့လူသမားတွေထဲမှာဆက်မှုဆောင်လူသားတွေလည်းအများပြပါဝင်နေပြီးတော့သူတို့ကိုဘလို့အစီအစဉ်နဲ့ထိုးပေးသွားမယ်ဆိုတာကိုတော့လက်တလောမသိရှိရသေးတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာလူသမားသမဂ္ဂအများအဖွဲ့ချုပ်ဘူကောမတီဝင်တဦးကပြောပါတယ်။အ
ရှိအခုတက္ကသရဲ့တက္ကနီတော့ဘာမှသုံးနေတာမရှိဘူး။ဘာမှပြောနေတာမရှိဘူး။အဲဒါပေမဲ့တချို့သောယုံကြည်မှာတော့အလို့ရှင်လူလို့ကာဗာမန်ကလူလို့နဲ့ဒီကာဝယ်ဆေးကိုထိုးဖို့အတွက်စီမံခံရနေတာရှိတယ်။ဆိုရှယ်နက်ဝတ်တွေမှာတက်လာတဲ့ information ကိုကြည့်ပြီးတချို့တော့ဒီ employee တွေကမများတော့ပြင်ဆင်နေတာတော့ရှိတယ်အခုဒါပေမဲ့အဲ့ဒါကတော့ပင်ရမှာစဉ်းလုံတော့ပဲရှိနေတယ်။အဲတန်းပါစင်တော့မပြောလို့မရဘူး။အဲ့လိုအနေထားတော့ရှိနေတယ်။ channel တွေကတော့ normal တိုင်းနဲ့တွားနေတယ်။အဲ့လိုတော့သိထားတယ်
။လူသမားဝန်ကြီးဌာနကအမည်မဖော်လိုတဲ့အရာရှိတူကတော့တရုတ်နိုင်ငံကနေပြီးတော့ရောက်လာတဲ့ကာကွယ်ဆေးအလုံးကြီး3000တဲကနေပြီးတော့အခုလိုလူမှုဖူလုံကြီးဝင်လူသမားတွေကိုထိုးနှံပြီးမှဖြစ်တဲ့ကြောင်းပြောပါတယ်။တရုတ်နိုင်ငံထုတ် Sinopharm နဲ့ Sinovac ကာကွယ်ဆေးဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အသုံးပြုခွင့်ပေးထားတဲ့ဆေးမျိုးစားတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာ COVID တတိယလှိုင်းကိုရင်ဆိုင်နေရပြီးတော့နေ့စဉ်ကူးစက်နှုန်းနဲ့သေဆုံးနှုန်းကများနေစေဖြစ်ပါတယ်။မြန်မာကျန်းမာရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့ August 10ရက်နေ့တခွဲစစ်ဆေးမှု 14,458 ခုမှာလူနာသစ် 4,434 ဦးနဲ့သေဆုံးသူဦးရေက220အထိရှိခဲ့တာပါ။ကျန်းမာရေးဌာနတရားဝင်စီးရင်ရမြန်မာနိုင်ငံမှာ COVID တခွဲလူနာစုစုပေါင်းတသိန်း 38,562 ဦးရှိပြီးတော့သေဆုံးသူစုစုပေါင်းကတော့ 12,234 ယောက်ရှိလာပြီဖြစ်ပါတယ်။တရားဝင်ထုတ်ပြန်တဲ့စည်းမျဉ်းတွေထက်ပြည်ပမှာသေဆုံးနှုန်းပိုများနိုင်တယ်ဆိုတာကိုလည်းကျမိုက်ပညာရှင်တွေကလက်ခံထားကြပါရခင်ဗျာ
။ကုသနိုင်ကိုပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ကစစ်ဆောင်စခန်းတစ်ခုမှာမိုးချီမြေပြိုမှုတွေကြောင့်သေဆုံးမှုတွေရှိတဲ့အကြောင်းကိုပြောပြပေးကြပါမယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA ထိန်းချုပ်နယ်မြေတွင်းကစစ်ဆောင်စခန်းတစ်ခုမှာမိုးပြင်းထန်ရွာပြီးတော့မြေပြိုတဲ့အတွက်လူသေဆုံးမှုတွေရှိနေပါတယ်။မိုးကုတ်မှာလည်းမြေပြိုမှုကြောင့်ကလေးငယ်တဦးပါဝင်3ဦးသေဆုံးခဲ့ပါတယ်။မြန်မာနိုင်ငံထပ်ပိုင်းဒေသတွေမှာဆက်ပြီးတော့မိုးကြီးနိုင်သေးတယ်လို့မိုးလေဝသနဲ့ဇလားပြည်ဌာနထိပ်တန်းတာဝန်ရှိသူတဦးကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံနဲ့တရုတ်နယ်စပ်ကချင်လွတ်မြောက်ရေးတပ် KIA ထိန်းချုပ်နယ်မြေတွေကမကရန်စစ်ဆောင်စခန်းမှာမိုးကြီးမြေပြိုကြလို့
ဒီကနေ့ဩဂုတ်လ12ရက်နေ့မနက်ပိုင်းမှာဆစ်ဆောင်ဒုက္ခတဲ့တူတေဆုံးခဲ့ပါတယ်ဒီမြေကျော်ကြမှုကြောင့်နေအိမ်တွေပါမြင်တဲ့ပြီးပြီးတော့ကြက်စီးမှုတွေရှိခဲ့တယ်လို့ကရင်ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူးကဗီအိုအေမြန်မာပိုင်းကိုပြောပါတယ်အဲ့ဒါဒီမနေ့ရေကြီးလို့ပေါ့နော်အမူးကြီးလို့ပါရေကြီးလို့မူးကြီးလို့ပြူသွားတာပေါ့အဲ့ကလူနဲ့အဲ
နော်အတုံးဖို့ပါသွားတယ်တုံးဖို့ပါသွားတဲ့ခြေကတူအရောဆုံးသွားပြီနှုံးအရောအဲကေထုတ်လို့ရပြီအဲတစ်ဆိုင်ရာလူကြီးရောအဲနည်းနည်းပုံမှန်လို့အဲသူရင်ရတဲ့အင်ဒီရောလုံချုံနေနေရာမှာရှစ်ပြောင်းထားတာတော့ရှိပါတယ်မိုးများရေကြီးလို့မြေတွေပြိုကျပြီးတော့ကဘာပင်မှာနေထိုင်တဲ့ဆစ်ဆောင်ဒုက္ခသည်တွေကိုအခုချိန်မှာတော့လုံချုံနေနေရာတွေကိုရွှေ့ပြောင်းပေးထားတယ်လို့ပြောပါတယ် မြေပြိုကျမှုဒဏ်ကြောင့်ဆစ်ဆောင်စခန်းထဲမှာရှိတဲ့နေအိမ်၅လုံးလောက်ရေထဲမျောပါသွားပြီးတော့နေအိမ်၁၀လုံးပျက်စီးဆုံးရှုံးသွားတယ်လို့ဒေသခံတိုင်းရင်းသတင်းကဖော်ပြပါတယ်အလားတူပဲမနစ်တုန်းကလည်းရေကြီးမြေပြိုလို့အဲ့ဒီမကယန်ဆစ်ဆောင်စခန်းမှာနေအိမ်တွေရေထဲမျောပါပျက်စီးတာရှိခဲ့ပေမဲ့လူအသေးအပြောက်မရှိခဲ့ဘူးလို့ဗိုလ်မှူးကြီးညော်ဘူးကပြောပါတယ် အဲ့ဒီမှာလဲအသက်၅နှစ်အရွယ်ကလေးငယ်တူအပါဝင်၃ဦးသေဆုံးသွားတယ်လို့ဒေသခံပါရမီလူမှုကွန်ရက်အတင်တာဝန်ရှိသူတူက VOA
ကိုပြောပြပါတယ်ဖြစ်စဉ်ကတော့ကျွန်တော်တို့မင်းညားကမိုးသူမင်းကြီးရောပေါ့နော်ဒီကမိုးမြားပြီးတော့ VOC ဘက်အခန်းပေါ့နော် VOC ဘယ်လိုလဲစီတိုင်းစီတိုင်းရှိရပေါ့နော်စီတိုင်းအခန်းကတို့အုတ်တိုင်းနိုင်ငံလေးပြိုကျသွားတာပေါ့
အိုရိုင်းနိုင်ငံလေးပြိုကျသွားတာကြိုကျသွားပြီးတော့အဲ့ဟိုဘက်သူအဲ့အောက်လေးမှာဗီယူစီဆိုင်ရဲ့ဟိုဘက်အောက်လေးမှာကအိမ်လေးတင်ရှိတယ်အဲ့အိမ်လေးပေါ့သွားပြီးသွားတာဗျဟုတ်အတုံးယောက်ကတော့ဒေတာပါဗျအတုံးယောက်ဆိုတာကကျွန်တော်တို့ဒီအဲ့၆၀%ဝန်းကျင်ရှိတဲ့အခွားတယောက်ပါမယ်၄၅%လို့ဒီမီရွယ်သူပါမယ်၄၂%ကနေလို့ဒီမီခလင်းငယ်လေးတူပါလေဗျ၄၂%ကနေခလင်းငယ်လေးတူပါပါလေစုစုပေ ကျွန်တော်တို့ရဲ့ဘင်္ဂလားရှိတဲ့နေအိမ်တစ်လုံးပေါ်လဲပြိုကျပြီးမိခဲ့ကြောင်းမြို့နယ်မိသက်စခန်းကထုတ်ပြန်ထားပါတယ်။အခုရပိုင်းမှာလဲဘင်္ဂလားပင်လယ်အော်မှာမုတ်တုံလေးအားနည်းနေပေမဲ့တရုတ်ပြည်ဘက်ကမိုးဒိန်တိုင်းမြန်မာနိုင်ငံဘက်ကိုရွေ့လာတဲ့အခြေအနေရှိတာကြောင့်မြန်မာနိုင်ငံထပ်ပိုင်းဒေသမှာနေရာအနှံ့မိုးရွာနိုင်ပြီးနေရာကွက်ပြီးတော့မိုးကြီးနိုင်ပါတယ်လို့မိုးလေဝ ဒီကတော့ဒီရမိုင်းမှာမုံများကတော့ခန္ဓာတိုင်းဒီသာကြီးဖြတ်ပါလို့အချင်းကြီးနဲ့ပေါ့နော်ဒီရမှာတော့မုံများနေပါလေဒီချမ်းကြီးနဲ့မြောက်ပိုင်းတော့တော်တော်ကျွန်တော်တို့ဒီမနေ့တိုင်းနဲ့မနေ့တိုင်းရဲ့ဒီစပိုင်းဒီသာကြီးတွေမိုးဖို့တော့ဒီမိုးဖို့တော့ဒီကျွန်တော်ဒီနေရာဒီမှာဘုံနဲ့ဆက်ပြီးတော့ဒီပြင်းနေတော့တော့ဘုံကောင်းနေနိုင်တယ်ဒီသာကြီးရှိရတယ်ပေါ့ပြီးခဲ့တဲ့ဇူလိုင်လ
စုံမပြောပြသွားတာဖြစ်ပါတယ် VOA ကနေခြေသာရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတူမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့ဒီထဲကမှတော့ခြေသာရင်းနေညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေး30ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tangkom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဗီဒီယိုကနေချက်သော်ရင်းနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့52တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီထဲကမှကျသာပရိနေညာတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့အတူ
ဒီလာမယ့်စက်တင်ဘာမှာဆိုလို့ရှိရင်ဒီကုလသမဂ္ဂပေါ့နော်အဲ့မှာဆိုကိုစားပြုပါဝင်တဲ့နေရာမှာဒါစစ်ကောင်စီနဲ့ UNG နဲ့ကအပြန်ဆန်လုပ်ရမယ့်နေထားလည်းဖြစ်တယ်ဆိုတော့အဲ့မတိုင်ခင်မှာဒါဟိုဖျက်ပြဲ
ကျသာပရိနေညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီတဲကမှာအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ရုရှားမြန်မာဆက်ဆံရေးဟာစစ်ရေးဦးစားပေးတဲ့ဆက်ဆံရေးသာဖြစ်ပေမဲ့တရုတ်မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကတော့ရေရှည်တည်ငြိမ်မှုဖြစ်နေပုံကိုဦးအောင်ခင်နဲ့ကိုညံဝင်းအောင်တို့ကတင်ပြထားပါတယ်ခင်ဗျာ
မြမပြည်အတွက်ကုလသမဂ္ဂကတည်ဆောင်ထားတဲ့လူသားချင်းစာနာထောက်ထားရေးရန်ပုံငွေတဲကိုမြောက်ကိုရီးယားအစိုးရကဒေါ်လာ3သိန်းလှူကြောင်းဇွန်လ18ရက်နေ့ထုတ်ကိုရီးယားတိုင်းသတင်းစာမှာဖော်ပြတာဟာမှားယွင်းမှုသာဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်ကရှင်းပြပါလေ။တောင်ကိုရီးယားဟာတူလူထားတဲ့ဒေါ်လာ6သိန်းအပြင်နောက်ထပ်3သိန်းထပ်လူထားကိုမှားယွင်းဖော်ပြတာလို့ UPI သတင်းမှာရှင်းပြပါတယ်။ကုလသမဂ္ဂကဇူလိုင်လ14ရက်နေ့ကတင်သွင်းတဲ့မြောက်ကိုရီးယားအစိုးရအစိုးရခန်းစာမှာရိတ်ခါရှားပါမှုကိုအကြီးအကျယ်ရင်ဆိုင်နေရတယ်လို့ဖော်ပြပါတယ်။ကိုဗစ်ရောဂါနဲ့စစ်အာဏာသိမ်းမှုဖြစ်ပွားနေတဲ့မြန်မာပြည်အတွက်ကျန်းမာရေးရိတ်ခါနဲ့ပညာရေးလိုအပ်ချက်တွေထောက်ပံ့မဲ့ရန်ပုံငွေကိုကုလသမဂ္ဂကမတည်ထားပါတယ်။ဒေါ်လာ289တန်းရှိရမယ်ရန်ပုံငွေဖြစ်ပေမဲ့အခုအချိန်ထိဒေါ်လာ51တန်းသာရပါသေးတယ်။အများဆုံးဒေါ်လာ24တန်းထည့်ထားသူဟာအမေရိကန်ပါမြောက်ကိုရီးယားကတော့လူသားချင်းစာနာရေးအကူအညီဒီနှစ်ထဲမှာဒေါ်လာ15တန်းသာရရှိပါတယ်မြန်မာစစ်ကောင်စီနဲ့မြောက်ကိုရီးယားဟာအပယ်ခံအစိုးရတွေဖြစ်ကြပြီးတရုတ်နဲ့ရုရှားကိုမီခိုတဲ့နေရာမှာလည်းအသွင်တူကြပါတယ
်ဗမာစစ်အစိုးရနဲ့မြောက်ကိုရီးယားအစိုးရဟာအသွင်တူကြပါတယ်ဗမာစစ်အစိုးရတိုင်းဟာအပေကံဘဝမှာနေရပါတယ်။ဦးသိန်းစိန်ကဒေါ်စုကိုနိုင်ငံရေးလှုပ်ခွင့်ပေးပြီးပြုပြင်ပြောင်းလဲရေးလုပ်တော့မှအပေကံဘဝနှီးကုန်းချုပ်သွားပါတယ်။ကင်ဂျုံအုံးကပြည်ပအန်ဒီရီကိုရင်ဆိုင်နေရပြီးတက်ချုပ်မင်းအောင်လှိုင်ကတော့ပြည်တွင်းစန့်ကျင်မှုတွေနဲ့ကြုံနေရတာပါ။အမေရိကန်နဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဗမာအစိုးရကိုလက်နက်ပစ္စည်းမရောင်းဖို့ပိတ်ပင်ထားတာကြားလာပါပြီ။တရုတ်ရုရှား၊ Ukraine, Serbia, Israel နဲ့ India ကတော့ဗမာအစိုးရကိုစစ်လက်နဲ့ပစ္စည်းရောင်းပါတယ်။ဒါပေမဲ့ခင်မီဒုံးလက်နဲ့အတက်ပညာရဖို့အခက်အခဲရှိနေပါတယ်။ဒီနေရာမှာရုရှားတရုတ်နဲ့မြောက်ကိုရီးယားဟာဗမာစစ်တပ်မိကိုအားထားရာဆရာတွေဖြစ်လာပါတယ်။တရုတ်နဲ့ရုရှားစစ်လက်နဲ့ပစ္စည်းကင်တွယ်ရာမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာဗမာစစ်တပ်အတွက်အရေးပါလာပါတယ်။
ဒါကြောင့်ဒန်ကအေးအေးယူခံရလို့အပယ်ခံပစ်သွားတဲ့အာဏာသိမ်းအစိုးရဟာမြောက်ကိုရီးယားကိုပြန်လည်အားကိုးလာနိုင်ပါတယ်။ဗိုလ်ချုပ်ကြီးတူရရွှေမန်းနဲ့မြောက်ကိုရီးယားစီဦးစီးချုပ်ရဲ့နားလည်မှုစာချုပ်လွှာ38မျက်နှာပေါက်ကြားတာကိုလူသိများပါတယ်။အာဏာသိမ်းတပ်ဟာအပယ်ခံပစ်သွားတဲ့1988ခရဲကတရုတ်ကိုမြို့လာခဲ့တာဖြစ်ပေမဲ့လက်နက်ခဲယမ်းနဲ့ပတ်သက်လာရင်တော့ယူရှာကိုလည်းအားကိုးလာတာတွေ့ရပါတယ်။တက်ချုပ်မင်းအောင်လှိုင်ဟာယူရှာကိုမကြာခဏတွားရောက်သူဖြစ်ပြီးအာနာသိမ့်ပြီးကလေးကယူရှာစစ်ပစ္စည်းအဝယ်များလာပါတယ်။ယူရှာကလည်းမြန်မာတွေမကဘဲအခြားအာဆီယံနိုင်ငံတွေပါစ
ရုရှားကိုပညာသင်တွားရောက်တဲ့မြန်မာစစ်ဗိုလ်6000ကျော်ရှိနေပြီဆိုတဲ့သတင်းဟာရုရှားအကူမှုကိုပြသနေပါတယ်စစ်တပ်အာဏာသိမ်းတဲ့နေ့ကအတုံးပြုတဲ့စစ်ကားတွေဟာရုရှားလို့စစ်ကားတွေဖြစ်နေတာကိုကြည့်ရင်ရုရှားပါဝင်တဲ့အတိုင်းအတာကိုခံမနိုင်ပါဘူးတချို့မင်းအွန်လိုင်းပြုစုပြောထောင်လာတဲ့ Russia Myanmar Civil Society account de polare de bo phit ba de. Tiyou ne besong sasan yi lou de a kha ma silet ne pisi a nyan za ba kwe yu ya ra go tat chou ji sait pye la lo Russia ne si yi sasan mu to myin lai da lo le nyin ja ba de. Da ba me naingan yi ma Russia ga myaw Korea go po bi a le tha ba de. Russia tamara ha Kim Jong Un go twe song bi dan du yi du sasan be me tat chou ji go ro Russia Sibu Neta, Dwegwen, Bivari.
The young Myanmar Zaka Diana Tapwari, the young Sipi Si Tony Rajavi Pipi me, Pamasitaka Bama Matana Mabu. Najam Tachoji Tanshu Letega, Myokuriane Chiki Lufu, Jovanda Pipu Yavare. The young Yushalo Sipi Siru, Mwepi Weavi me, Alaru Pisivu, Myokuria Siga Waye. We sa sane pinan pinaina ha, Myamasita atwe acho mea da kuba. Myokuriane Myama apu miku asazia nengan yidwe ha, te yone yusha da pita mu, lebuenzain sasan yeha sewenzazia pita bade. Yusha ha ilene yambu atwe ta Myama gu sewenzabung ya bade. Myamane Myokuria ha, maha biuwa jade te yone enijin nengan we pitu, di nengan we tinye yeha, တရုတ်အဖို့အလွန်အရေးကြီးပါတယ်မြောက်ကိုရီးယားနဲ့ရုရှားနယ်စပ်ဟာဆယ်မိုင်ညောသာရှိပြီးတူမီမြစ်ကိုနေကြအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်မြောက်ကိုရီးယားနဲ့တရုတ်နယ်စပ်ကတော့မိုင်ပေါင်း800ခန့်ဆယ်ရှိပြီးတရုတ်ကို90ရာခိုင်နှုန်းမီခိုနေရပါတယ်မြန်မာတရုတ်နယ်စပ်ဟာမိုင်ပေါင်း1300ကျော်ရှည်တရားတာမှုဆက်ဆံရေးအရှုပ်ထွေးဆုံးဖြစ်နေပါတယ်
ဝေါခင်စီစဉ်တင်ဆက်တဲ့ပတ်စဉ်မြန်မာရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ကျမကြီးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ် 19တွဲကာကွယ်ရေးပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်
19တတိယလှိုင်းရဲ့နောက်ဆုံးအခြေအနေမှာပေါ့နော်ကျမကြီးရရှိတူကိုကိုမင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာโอเคကျမကြီးရရှိကြီးခင်ဗျာအခုကျွန်တော်တို့ဒီကိုဗစ် 19တတိယလှိုင်းရဲ့နောက်ဆုံးအခြေအနေမှာပေါ့နော်ကာကွယ်ရေးအတွက်အရေးကြီးဆုံးဆိုရင်ဆရာကြီးအဓိကပါဝစထောက်ပြကြတယ်ကျွန်တော်တို့ ပြည်သူတွေအနေနဲ့ပေါ့နော်အခုလိုပဲစင်စင်ကြင်ကြင်နဲ့ဒီယောဂာကြီးကိုကြောက်ပြီးတော့ပေါ့နော်တက်နိုင်တဲ့မြတ်မတ်စတာတာတွေဟိုလက်စေးတာတွေနော်လူအုပ်ကြတဲ့မတော်တာတွေလူစီကနေမတော်တာတွေအခုအဲစင်ကြီးနေဖို့ထိုင်ဖို့တောလာလှောက်ချဖို့နေအတိုင်းဆက်ပြီးတော့ကျွန်တော်တို့ထိန်းထားစီကျင်တယ်ဈေးဝယ်တာအစဈေးဝယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီထုတ်တဲ့ပိုးတဲ့အရာတွေကိုကိုယ်ရင်ကိုယ်ပြန
တည်တည်ချာချာဟောဘောအဲ့ဒါတွေတန့်ရှင်းရေးလုပ်မယ်တန့်ရှင်းရေးလုပ်ပြီးတော့နော်နှစ်နာရီသုံးနာရီလောက်ကြာမှအဲ့ဒါတွေကိုကျွန်တော်တို့ကလဲအိမ်နဲ့ကင်ပြီးတော့တခြားဟိုထည့်เสียချည်ရဲ့ထဲကိုထည့်လောင်းပြီးတော့မှဂျင်းနဲ့ပြောင်းစင်အောင်ဆေးတာတချို့ရင်လေးနဲ့ပြုတ်လို့ရတာရင်လေးနဲ့ပြုတ်ပြီးတော့ချက်ပြုတ်မယ်ဆိုလို့ရှိရင်တော့ဒီကူးဆက်မှုနှုံးတွေကပို့ပြီးတော့ကျလာမယ်ပေါ့နော်။အကြောင်းလဲဆိုတော့ကျွန်တော်တို့ဒီအဓိကကျွန်တော်ရှိမှဖြစ်တာအရှင်မတွေဈေးဝယ်ဒါကနေပြီးတော့ဒီထိဆက်မှုတွေကနေရောဖြစ်တယ်ဆိုပြီးတော့လည်းတန်နေကြရတဲ့အတွက်ကြောင့်ကျွန်တော်အကြံဉာဏ်ဒီလိုပေးရခြင်းဖြစ်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအရင်ပုံမှန်လုပ်လာတဲ့ကာကွယ်နည်းတွေကိုသုံးတာအပြင်ဈေးတွေမှာလည်းဒီပစ္စည်းတွေဝယ်ယူရမှာအဓိကထားဖို့ပေါ့နော်။အဲ့ဒါအပြင်နောက်ထပ်အရေးကြီးဆုံးဆိုရင်ဆယ်အခုနောက်ဆုံးအချိန်မှာဘာကိုထပ်ပြီးတော့ရှင်းပြပြည်လဲ
။ရေးကြီးတာကတော့ကျွန်တော်တို့အဓိကတော့ကာကွယ်ဈေးပေါ့နော်။ကာကွယ်ဈေးရတော့ဘယ်ကာကွယ်ဈေးမဆိုပေါ့နော်။ချိုးဖို့ကျွန်တော်တိုက်တွန်းတယ်။
ဒီကာကွယ်ဈေးတည်တာကျွန်တော်တို့ရဲ့လူတက်ကိုအပြေဝအမခံပေးနိုင်မယ်အရာလို့လဲကျွန်တော်တို့ရှင်ကြီးတဲ့ကြောင့်ဒီကာကွယ်ဈေးကိုဖြစ်နိုင်မှာညမြန်ပေါ့နော်ဟိုထိုးကြွားရလို့ပဲကျွန်တော်အကြံပြုချင်ပါတယ်ဗျဟုတ်ကဲ့ဆရာကြီးဒီနေ့မှာကာကွယ်ဈေးနဲ့ပတ်သက်ပြီးတော့ဒီမထိုးကျင်သူတွေမထိုးဝင့်သူတွေပေါ့နော်ထိုးဖို့ဝင်လေးနေတဲ့သူတွေလို့ပြောမှာပါဆရာ
သူတို့အတွက်ပေါ့ဆရာဘယ်လိုရှင်းပြချင်လဲအဲဒီပြည်သူကြီးကြားထဲမှာတော့ကာကွယ်ဆေးအမျိုးအစားနဲ့ကာကွယ်ဆေးကုမ္ပဏီထုတ်တဲ့နိုင်ငံတွေရောရွေးချယ်နေကြတာတော့ကျွန်တော်လည်းကြားတယ်ပေါ့နော်ဟုတ်ဒါပေသေးပေါ့နော်ကျွန်တော်တို့ဆရာဝန်တော်တော်များများပြောလို့ပဲဒီလိုအောက်ပရိတ်ခေါ်မှာပေါ့နော်ဒီလိုကတ်ရောဂါကြီးဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဘယ်ကာကွယ်ဆေးပေးရရဘယ်ကာကွယ် ကော်စီကိုကျွန်တော်တို့ကသူ့ရဲ့စံနှုန်းတိုင်းပဲကျွန်တော်တို့ထူလာတဲ့နယ်လို့ကျွန်တော်အကြံပြုချင်ပါတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဆရာတို့အခုဒီကိုဗစ်ကာကွယ်ဆေးပြန်စထိုးနေတဲ့အနေထားရောဘယ်လိုရှိလဲဆရာ
။အကျွန်တော်တို့ကတော့ဒီရန်ကုန်တိုင်းရောကျွန်တော်တိုင်းနဲ့ပြည်နယ်တော်တော်များများမှာတော့ကာကွယ်ဆေးကိုဩဂတ်လစာအနေပြီးစပြီးတော့ထိုးနေပြီပေါ့နော်။ထိုးနေရဆိုရင်တချို့ဆိုကျွန်တော်တို့တပတ်လောက်ရသွားကြပြီပေါ့နော်
။ဟုတ်ကဲ့ဆရာ။ဒီကာကွယ်ဆေးလာထိုးသူတွေအနေထားရောဘယ်လိုတွေ့ရလဲဆရာ
။ကာကွယ်ဆေးစထိုးတုန်းကတော့ကာကွယ်ဆေးထိုးတဲ့လူကလဲတဲ့ထင်ရပေမဲ့ဟိုတရက်တရက်နဲ့ grab ကထောင်ထောင်တက်လာတယ်ပေါ့နော်။ရမပါစင်းနေရများလာတယ်။ဥမာ20အဆမယ်ကျွန်တော်28ရမယ်။ဟိုဟာ40ရတယ်။56ရတယ်။55ရတယ်။ဟိုကြာကန်လုံး60လောက်အထိဒီရလာရတယ်ကျွန်တော်တို့ရှိတယ်ပေါ့နော်။တရက်တရက်များလာတယ်။ထိုးတဲ့လူကြီးရလေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုကာကွယ်စစ်လာထိုးသူတွေအနေနဲ့အခုဒီကိုဗစ်နောက်ဆုံးအခြေအနေမှာပေါ့နော်ဘယ်လိုပုံစံမျိုးအကျိုးကျေးဇူးရလာနိုင်လဲဆရာ
။အခုကောက်ကွယ်ဈေးထိုးတာတော့လက်တလောတော့တက်ရောက်မှုမရှိနိုင်သေးဘူးပေါ့နော်။ဒါကတော့ကျွန်တော်တို့ရည်ရှိပေါ့ရည်ရှိကျွန်တော်တို့နောက်တလားဆိုရင်ကျွန်တော်တို့ကဒုတိယကြိမ်ကျွန်တော်တို့ပြန်ထိုးပေးရမှာပေါ့။ဒုတိယကြိမ်ပြန်ထိုးမှပဲဒီဈေးရည်အာနိသင်ကနောက်ဒီရက်ကျလာတဲ့ချိန်မှာကျွန်တော်တို့ဒီအကျိုးကိုခံစားရမှာပေါ့နော်။တော်တော်လက်လက်တော့ကျွန်တော်တို့အခုမှပထမကြိမ်ပဲကောက်ကွယ်ဈေးကျွန်တော်ကထိုးနှံပေးနေတာဖြစ်ပါတော့
ဟုတ်ကဲ့ဆရာအဲ့ဒီတော့အရင်တည်းကကာကွယ်ဆေးထိုးရတဲ့လူတွေအနေနဲ့ရောအခုဒီလက်ရှိကိုဗစ်တတရားလှိုင်းမှာပေါ့နော်ဘလို့အကျိုးကျေးဇူးတွေရတာကိုဆရာတို့တွေ့ထားလဲဆရာ
အဲမထိုးရတဲ့ဆိုင်တော့ကျွန်တော်တို့ဒီအကျိုးကတော့ရမှာပေါ့နော်အခုကျွန်တော်တို့ဒီကာလမှာအခုကြည့်လိုက်တော့ကျွန်တော်တို့အရင်ကကိုဗစ်ကြီးထိုးရတယ်ပေါ့နော်ကိုဗစ်ကြီးဟိုနှစ်ချိန်ထိထားတဲ့တက်ကြီးရွယ်ဦးတွေပေါ့နှစ်ကြိမ်လုံးမိတဲ့တက်ကြီးရွယ်ဦးတွေကကိုဗစ်မကူးဆက်ဘူးလားဆိုတော့ဒီရောဂါကူးဆက်တယ်သူတို့နှစ်ကြိမ်ထိုးထားတဲ့လူတွေမှာဒီရောဂါဖြစ်တယ်ဒါပေမဲ့ဖြစ်တော့အဲ့ဒီထိုးထားတဲ့မထိုးထားတဲ့လူရှင်းကြည့်လိုက်လို့ရှင်ထိုးထားတဲ့လူတွေကရောဂါတောင်ခံနိုင်တယ်အသေးပြောင်းမရှိတော့ပဲအဲမထိုးထားတဲ့လူတွေကြတော့ရောဂါတောင်ကိုတော်တော်ပြင်းပြထန်ထန်ခံစားအသေးပြောက်လဲများတာကိုကျွန်တော်တွေ့ရတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီလက်ရှိကိုဗစ်ဖြစ်နေတဲ့အခြေအနေကိုရောဘယ်လိုတွေ့ရလဲဆရာ
အခုကတော့အကုန်လုံးကဖျားတဲ့ရနေကြရင်ဒါကိုဗစ်ဖြစ်ဖို့များသွားပြီလေအောက်ဆီဂျင်ကြတယ်နောက်ဒီဝင်းသွားတယ်ဒိုင်းအောင်နေချောင်းဆိုးတယ်နာစီးတယ်လက်ချောင်းရတယ်အဲ့ဒီလိုဟိုပုံစံမျိုးရင်းနဲ့လာကြတော့အလုံးကဒီကိုဗစ် -19science symptom နဲ့ပဲဖြစ်ကြတာများတယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ဘာထပ်မှာရှင်းသေးလဲ
ဒီပုံစံလေးတိုင်းအဲဆင်းရင်ပြည်သူတရားလုံးကပေါ့နော်တက်ညီလက်ညီနဲ့ကျွန်တော်တို့ဒီပုံစံလေးတိုင်းထိထားနိုင်မယ်ဆိုလို့ရှိရင်နှစ်ပတ်လောက်အတွင်းမှာကိုကျွန်တော်တို့ကတိတိတာကျွန်တော်တို့ဖြစ်ပေါ်တော့ဒီဆုံးတော့ကျွန်တော်တို့ကကြာသွားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ကကာကွယ်ဆေးမျိုးဘယ်ကကွယ်ဆေးမျိုးဆိုပေါ့နော်ဘယ်ကကွယ်ဆေးမျိုးဆိုတက်ဆိုင်ရာဆောင်ရင်းတွေဥမာဆိုရင်ကကလေးတူကူဆောင်ရင်းတွေလည်းဝိုင်းရင်းဆောင်ရင်းတွေလည်းပြောတယ်ပေါ့နော်ဘယ်ကကွယ်ဆေးမျိုးဆိုဒီပြည်သူတွေအနေနဲ့ပေါ့နော်ထိုးရဖို့သူတိုက်တွန်းလာလည်းရှိရဲ့ကျွန်တော်ကြားလဲကြားမိပါတယ
်ဟုတ်ကဲ့စီစဉ်ကြားချင်ပါတယ်ဆက
်အမ ပတ်စဉ်ကျန်းမာရေးကဏ္ဍကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးကြန့်ရှိတဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ FVBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေသတိုင်းသားသတင်းရောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာအစိုးရတပ်ကပြည်သူတွေကိုစစ်ဆေးနေရာတွေကိုဆက်မလုပ်ဖို့နဲ့အ мян ဆုံးကူညီမှုတွေပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေတနက်ပစ်ခတ်မှုကြောင့်ချင်းပြည်နယ်ဖလန်းဒေသခံတွေထိခိုက်ဒေဆုံးမှုတွေဖြစ်ပွားခဲ့တယ်ဆိုတာနဲ့2020ရွေးကောက်ပွဲရလဒ်ကိုပယ်ချက်ကြောင်းရွေးကောက်ပွဲကော်မရှင် UEC ကကြေညာတဲ့အပေါ်ဘလို့အမြင်ရှိပါတယ်လဲဆိုတာတွေကိုကြားသိရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ COVID-19 ကူးစက်ရောဂါကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုအစိုးရတပ်ကစစ်ဆေးနေတာကိုဆက်မလုပ်ဖို့နဲ့စားတောက်ရေးအခက်အခဲဖြစ်နေတဲ့ပြည်သူတွေကိုအ мян ဆုံးကူညီမှုပေးဖို့အပါအဝင်အချက်၅ချက်ကိုရခိုင်အမျိုးသားပါတီ ANP ကအိတ်ခွင့်ပေးစာရေးပြီးပြည်내အစိုးရကိုဩဂတ်လ10ရက်နေ့ကတောင်းဆိုလိုက်ပါတယ်။အဲ့ဒီအိတ်ခွင့်ပေးစာမှာကပ်ရောဂါကြောင့်အခက်အခဲဖြစ်နေတဲ့ပြည်သူတွေကိုအ мян ဆုံးကူညီထောက်ပံ့မှုပေးဖို့ကုသရေးလုပ်ငန်းပုံမှုကောင်းမွန်ပြီးစေဝါပြက်လက်မှုမရှိအောင်ဆောင်ရွက်ဖို့လျှာထွက်ကုန်တွေကိုစစ်ဆေးကန့်သတ်မှုမလုပ်ဘဲလွတ်လပ်စွာတင်ပို့ရောင်းချခွင့်ပြုဖို့နိုင်ငံတကာကူညီထောက်ပံ့တွေလွတ်လပ်စွာကူညီထောက်ပံ့ခွင့်ပြုဖို့နဲ့သွာလာနေတဲ့ပြည်သူတွေကိုစစ်ဆေးမှုမပြုတ်လုပ်ဖို့အချက်တွေကိုတောင်းဆိုထားတာပါမကြာသေးမီရက်ပိုင်းအတွင်းကရခိုင်အမျိုးသားအဖွဲ့ချုပ် ULA ကတရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီလို့ကြေညာအပြီးမှာပြည်내အစိုးရကမြို့နယ်တချို့မှာအဲစီရင်စစ်တာတွေနဲ့မြို့တွင်းမြို့ပြင်အချက်ချကြတဲ့နေရာတွေမှာစစ်ဆေးရေးတွေပြုတ်လုလာနေတာဖြစ်ပါတယ်
ချင်းပြည်နယ်ဖလန်းမြို့ကနေ6မိုင်လောက်ဝေးတဲ့လုံပီးရက်ကွက်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာပုဂ္ဂလဆယ်ရက်နေ့နနက်ပိုင်းကရွာထဲမှာဆက်လက်နဲ့ပြစ်ခတ်မှုကြောင့် AG တင်းတော်တဲအုပ်ဆရာကတော်အသက်60ရွယ်တုံငိုက်တလိန်တိတ်ဆုံးသွားခဲ့ပါတယ်။လုံပီးရက်ကွက်မှာအဂုလ9ရက်နေ့ညကတည်းကစစ်ကောင်စီတပ်ဖွဲ့ခလရ268တပ်သားတွေဟာတနေကုန်နီးပါးဆက်လက်ပြစ်ဖောက်ခဲ့ကြတာကြောင့်နောက်နေ့မနေ့မှာရွာသားတွေဟာဆာလိုင်ကျေးရွာဘက်ကိုပြောင်းရွှေ့ဖို့ပြစ်စည်းတည်နေကြတဲ့ချိန်မှာတဲအုပ်ဆရာကတော်ဟာရင်ဘတ်ကြည့်ဆန်ထိမှန်ပြီးတော့တိဆုံးခဲ့တာလို့ဖလန်းတေဒကန်တို့ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာဖလန်းမျိုးကနေဇလန်တော်ကြီးရော်ကိုစေကူတိုက်ပြီးပြန်သွားတဲ့ကိုဝန်ဆောင်မိခင်နဲ့သူ့ကိုဆိုင်ကယ်တင်ဆောင်တဲ့ဆိုင်ကယ်ဓမ္မကိုပြစ်ခတ်မှုကြောင့်ကိုဝန်ဆောင်မျိုးသမီးပေါင်မှာကြီးစားသိမှန်ပြီးတော့ဆိုင်ကယ်ဓမ္မကိုလည်းဖမ်းဆီးထားတယ်လို့ချင်းမျိုးတော်ဖွဲ့ချုပ်ကနေထုတ်ပြန်ထားပါတယ
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ရှိဘူကားရက်စီယုံအတွင်ဝန်ထမ်း6ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုပို့လိုက်ပြီးလို့ရက်စက်ရုံးတာဝန်ရှိသူတွေကပြောပါရယ်။ဩဂတ်လ9ရက်နေ့ည12နာရီအချိန်လောက်ကအာနာသိန်းစစ်ကောင်စီတပ်တွေကဝိုင်းမော်မြို့နယ်မဒိန်ကျေးရွာအုပ်စုခက်ကွင်ရက်ွက်ရှိဘူကာရက်စက်ရုံးအတွင်းကိုဝင်ရောက်စစ်ဆေးမှုတွေပြုလုပ်ပြီးတဲ့နောက်ဝန်ထမ်း73ဦးရှိတဲ့အထက်က6ဦးကိုဖမ်းဆီးခေါ်ဆောင်သွားတာပါ။ဘာကြောင့်အခုလိုမျိုးဖမ်းဆီးခေါ်ဆောင်သွားလဲဆိုတာကိုတော့မသိရသေးဘူးလို့ဆိုပါရယ်။အခုရက်ပိုင်းဝိုင်းမော်မြို့နယ်ထဲမှာခလာရ58တပ်ရင်းကတိုက်ပွဲမဖြစ်ပဲရွာတွေထဲကိုလက်နက်ကြီးတွေဆက်တိုက်ပစ်ခတ်နေတယ်လို့ညအချိန်တွေမှာလည်းရွာတွေထဲလက်ပတ်သွားလာခြင်းစစ်ဆေးခြင်းတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီလိုပြုလုပ်ပြီးရဲတပ်ခန့်အကြာမှာဘူကားရက်စစ်ရုံးကဝန်ထမ်း6ဦးကိုဖမ်းဆီးခေါ်ဆောင်သွားခြင်းဖြစ်ပါတယ်
မုံပြင်းနဲ့ရင်းမြုပ်နဲ့တောင်ပုံရွာပြင်ကရာဘာချန်တို့ခုမှအမည်မသိတနသမာ3ဦးနဲ့ကျေးရွာပြည်သူစစ်ဖွဲ့တွေပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့မှာအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။လူမနေတဲ့ရာဘာချန်ဟောင်းတို့ခုမှမတင်ကားဝယ်မော်တော်ယာဉ်လက်စည်းကိုချမ်ပိုင်ရှင်နဲ့သူပြည်သူစစ်ဖွဲ့ဝင်၄ဦးတို့သွားရောက်ကြီးစုစစ်ဆေးတဲ့ချိန်မှာလက်နဲ့ကင်ထားတဲ့ပျောက်ကြားဝတ်3ဦးကစတင်ပြစ်ခတ်တာလို့ပြည်သူစစ်ဖွဲ့ဝင်တို့ကပြောပါတယ်။ဒီကမှုပြီးပိုင်ဆိုင်မဲ့ရင်းစည်းပေါ်မှာတော့လက်လုတ်ပုံးနှလုံးခေါင်းစော့ပခက်နဲ့အဝတ်စားတွေတွေ့ရှိသိသိခဲ့ပါတယ်။တောင်ပုံလမိုင်းနဲ့ကော့တွရွာဝိုက်မှာဆိုရင်အမြောက်သားကစစ်ဘူးလူနဲ့နှိမ့်ဆုံရွာဟောင်းအုပ်ချုပ်ရေးမှုတို့ဇူလိုင်လတွင်သနတ်သမားတွေရဲ့လှုပ်ကြံတပ်ပြမှုကြောင့်တည်ဆုံးခဲ့ရပါတယ်။
က KNU ကရင်အမျိုးသားစည်းရုံးတပ်မဟာတက်ဘီလင်းမြို့နယ်မှာစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်ဖွဲ့တို့ကဒေသခံအမျိုးသမီးတွေကိုအကာအကွယ်ယူပြီးတွာလာလှုပ်ရှားမှုရှိတယ်လို့ KNU တပ်မဟာတက်ဖက်ကပြောပါတယ်။ဩဂတ်လ9ရက်နေ့မှာစစ်ကောင်စီချင်းညာတိုက်ရင်ခမာရ၄တုံညာ6နဲ့ BGF တက်တုံညာ7တုံပူးပေါင်းတပ်ဖွဲ့တို့ကဘီလင်းမြို့နယ်မြစ်ကြိုးကျေးရွာစတင်ကြောင်းမှာ၃ရက်ကြာတပ်ဆွဲပြီးတဲ့ เส้นเหยียบมาอเมริกามีเรื่องกูอคุโลข้อสังตัวละฮะมาลุกเต้นได้ยาพิจารณาอเมริกามีคุยเยี่ยงกูเลยชูพักดาพิจารณาด้วยจานเลนซงซันบีสั่งจะยามาพิจารณาลูกเคดับบลูโอเกี่ยงอเมริกามีซีอีโอจุนยิมูนอกันยอพอกะเปียวบาร์เร
ชั้นยืนยันว่าไปล่าชูมิวมาเรื่องหลังที่ได้การยอมรับเรียนในเซลงก็สิ่งสิ่งที่พอดีก็เป็นโครงการจีดเนี่ยวิญญาณพิเศษแค่บาร์เนี่ยโอ้กูล่าเสียงมันได้เชิงเล่าตรงอ่ะล่าชูจีไซการ์ยาลิสเตก้าตั้งไปหน้ามือมิวชันซาโลบุตัวสุวีติงไปไล่ด่าพี่บาร์เนี่ยเป็นคนเนี่ยลำบากเห็นตั้งนานยืนลุ่มมาเว้ตั้งนานยืนเดือนปีปีสี่เดือนมีทุกข์กับบุลายอยู่เปลี่ยวสุดท้ายไปไหมปีสี่กูไม่ได้นั่งเข้ามาเว้ลายอยู่เพื่อตัวรับพี่เจ้ายอม
ဒီလာမက်စက်တင်ဘာမှာဆိုလို့ရှိရင်ဒီကုလသမဂ္ဂဘောနော်အဲ့မှာဆိုကိုစားပြုပါဝင်နေနေရာမှာဒါစစ်ကောင်စီနဲ့အန်ယူဂျီနဲ့ကအပြန်ဆက်လိုရမယ်နေထားလဲဖြစ်တယ်ဆိုတော့အဲ့မတိုင်ခင်မှာဒါဟိုဖြတ်ပြလိုက်တယ်ဆိုတာတော့အဲ့ဒီဘက်မှာလည်းတရားဝင်မှုနိုင်ငံတကာရဲ့အသိအမှတ်ပြုမှုမရအောင်စစ်ကောင်စီကနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်တာဖြစ်တယ်လို့မြ
NCA အပြည့်ရအဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ် ဦးဆောင်အဖွဲ့ PPST ပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းကပြောပါတယ်ကျွန်တော်တို့ဒီလိုရွေးကောက်ပွဲရလတ်ကိုပယ်ဖြတ်ကြောင်းကျင်းလာလိုက်တဲ့အတွက်ပို့ပြီးတော့မှာပေါ့နော်ဒီနိုင်ငံရေးရဲ့မိန်းမယားဖြည့်ရှင်းကြရတယ်မရှိရောဘူးဆိုတော့ဒိဗ္ဗံကြီးထွက်သွားလို့ရှိရင်စည်ရင်းညီနာနေရာပို့ပြီးတော့ကျေပြန့်လာမှာဖြစ်ပါတယ်
စစ်ကောင်စီကရွေးကောက်ပွဲရလတ်ကိုပယ်ဖျက်လိုက်တဲ့အပြင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေအိမ်ဆောင်အစိုးရအလို့လဲကြောင်းလဲလိုက်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်း2020မှာကျင်းပခဲ့တဲ့ရွေးကောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတစွာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲလှစ်လာဆောင်ကြည့်တဲ့အဖွဲ့အစည်းတွေကအတည်ပြုထုတ်ပြန်ပြီးကဘာကလည်
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူအနာတက်ရောက်ခြင်းလည်းမရှိဘူးလို့ထုတ်ပြန်ထားပါတယ်။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းမြင်းတပ်နယ်ကံပလတ်မြို့နယ်တွေမှာတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ဘေးရှောင်ပြည်သူတွေဟာစိတ်ခံနဲ့ဆေးဝါးပြက်လက်မှုတွေကြုံနေကြရပြီးတော့အကူအညီတွေလိုအပ်နေကြတယ်လို့
စစ်ဆောင်ကူညီရေးအဖွဲ့ရဲ့စီကနေတရားပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးတော့နိုင်ငံရေးငန်းတွေတင်ဆက်ပေးထားပါတယ်ချင်းပြည်နယ်တောင်ပိုင်းမင်းသားမြို့နယ်အတွင်းကစစ်ဘေးရှောင်ပြည်သူတွေအတွက်ရိုက်ခတ်တည်ယူတဲ့လမ်းကြောင်းကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကတင်ကြလိုက်ပြီးစစ်ဆေးဖမ်းဆီးမှုတွေရှိနေတာကြောင့်ရိုက်ခတ်နဲ့စေဝါတည်ယူလို့မရပဲပြလာမဲ့အရေးကြုံနေရတ
วิชาการเอาอันนี้นี่วิปารุเลสุรจันทร์เราทั่วปุ่นแล้วจังนี่มาสิบเจ็ดแต่กันเดบไปกูวิชาเราต้องนี่พิมีนะกันเดบไปพี่เองจันทร์เราอธิการวิชาไปอยู่เรียนแล้วจังปกคุณเนี่ยปกจารีแล้วจังโอ้ประธานเจียมยานี่ดาบเนาะโอ้นอกจากว่าสีว่าดูอัดเฉพาะสีว่าการเนี่ยยันดูอัดแต่เพราะแบบนี้สีว่าเป็นลายลูกเชนตัวแทนแทนเลย
มินดามยูเนี่ยมาสุไลล่านั่นแสดงนี่ก็สาบีสิกองสีเนี่ยซีดีเอ็มมินดาดูจ้าตัวจบยันไต่บัวพิบวามุจ้ามินดาเนี่ยมกุยแทนเนี่ยนีนากะจีวาสยอกะยันไอจีเดตีระคันปีดูด้วยฮะถ้ามาสิบีติงช่างนี่จะยาดาพิบาร์เลยและชีมินดามยูเนี่ยมาจีวาลูทูปาวินสิบีช่างลูยตะตองเววงยังไงชินเนบีจีวาบางสิเซลามาสิบีติงช่างนี่ยาบีโรสีวานเนี่ยสัสกลียาดีมาพิสูมุจ้ามาตีเตมาตีซงตัวเลยสิบีช่างปีดูด้วยชินีเดลูเลยมินดามยูเนี่ยสิบีช่างกุยทาวายีสิมันคังกุยคอมมิตี้เวนดูกะพิบาร์เลย
เจนอร์มาอันนี้เกมเนี่ยเราตีดันตันียาเรามาชูในในทางมีเราไม่ชิบูจะย้อนบ้างเสียใจเรามาเปลี่ยนนี่กันนะบ่สีว่ามาตีส่งมูจาวสีว่าลวดเช็ดปนอ่ะใช่กูอยากพิชิตมาส่งเลยมูจาวมาตีเต็มแม่ตีแย่ดีเลย
อะไรดูกำบังเล่นอยู่เนี่ยมาเลยไต่หัวจาวทับยี่ติงช่างนี่ใจยาเลยสิบช่างดูแต่ทางวันยังก็สิ้นวิกุญย์ท้าวป้ามูเดลลัวนี่ได้ลูกกำบังเล่นสิช่างกุญย์ยี่ฟ้าเวนดูกับเยาว์เลย
คู่ท้าวผู้ดาวผู้ยันแข่งขันนี่อ่ะดูเล็กขันบีเอยูอาริอาบ่เนาะดูเอ็งยานี่เบี้ยวมาลุงโยสันนี่ควายเบี้ยวเบี้ยวมาดีจินด้วยล่างอ่ะล้อเสียอวันทักกาตาแค่ต่อเลย
สิ่งของที่ตาพ่อเนี่ยซีดีเอ็มมินดาคัมเบลเล่ผู้บังตาพ่อดูฮะสุไลล่านั่นสักคนเรียนนี่นั่นเนี่ยไปง่ะมินดาคัมเบลเล่จ้าขันนันจีว่าเป็นมันนับแปดอพยานลานใต้บัวพิบวามูจาวเหมียวขันนันยันเซเนี่ยมูชงติงจีว่าลี่ว่ากันยาลุงโยสิบีติงช่างนี่จะยาระเลยพี่บาร์เลยขมิ้น
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ COVID-19 ကူးစက်ရောဂါကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုအစိုးရတပ်ကစစ်ဆေးနေတာတွေဆက်မလုပ်ဖို့နဲ့အ мян ဆုံးကူညီမှုပေးဖို့ရခိုင်အမျိုးသားပါတီ ANP ကဒီနေ့အစိုးရကိုတောင်းဆိုလိုက်ပါတယ်။ချင်းပြည်နယ်ဖလန်းမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေတနပ်ပစ်ခတ်မှုကြောင့်ဒေသခံတွေထိခိုက်သေးဆုံးမှုဖြစ်ပွားခဲ့ပါတယ်။
ကြရချင်ရဲ့ခုနဆက်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းလာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။ကြရချင်ရဲ့ခုနဆက်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေခြားသောတွင်ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာဒီမနက်ကမှစစ်တပ်ကအနာသိန်းတာ6လချော်လာပြီဖြစ်ပေမဲ့ဆရာနာရှင်စန့်ကြီးစနားပြပေါ်တွေကတော့ရန်ကုန်မန္တလေးစတဲ့မြို့တွေပါဝင်မြို့နယ်တော်မြေမြတ်မှာကနေ့အချိန်ထိဆက်ပြီးတော့ရှိနေသေးဖြစ်ပါတယ်ဒီကနေ့မန္တလေးမြို့မှာရာနဲ့ချီရဲ့လူတွေပါဝင်တဲ့ဘာသာပေါင်းစုံကတပိတ်စစ်ကြောင်းဟာဆရာနာရှင်ဖြုတ်ချရေး NUG အစိုးရထောက်ခံရေးစတဲ့ကြွေးကြော်သံတွေအော်ဟစ်ပြီးတော့လမ်းမတွေပေါ်ထွက်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့82နှစ်မြောက်ကရင်အာဇာနည်နေ့ဖြစ်တာနဲ့အညီရန်ကုန်မြို့ရငင်းမြို့နယ်နဲ့သခိုင်းတိုင်းမုံရွာမှာလဲလူငယ်တွေကကရင်အာဇာနည်နေ့အထိမ့်မှတ်ဖြစ်နေရောဆရာနာရှင်ပြုတ်ကြရေးအတွက်ပါခြိတက်ဆန္ဒပြခဲ့ကြပါတယ်ကင်အာဇာနည်ခေါင်းဆောင်ကြီးစောပါဦးရဲ့ဇာတိမီဖြစ်တဲ့အေယော်ရီတိုင်းကံကြီးတော်မြို့နယ်မှာလဲဒီကနေ့ကရင်အာဇာနည်နေ့အခမ်းအနားကျင်းပတာကိုစစ်တပ်နဲ့ရဲတပ်ကလာရောက်ပိတ်ပင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဆရာနာရှင်စန်းကြီးစနားပြပွဲကြီးဇက်တိုက်ပြုတ်လုံနေတဲ့ကချင်ပြည်နယ်ဖားကန့်မြို့ကတပိတ်စစ်ကြောင်းပြင်တင်းဆိုင်တိုင်းလောင်းလုံမြို့ကတပိတ်စစ်ကြောင်းနေလဲအစင်လာမပြတ်ဒီဆရာနာရှင်ဖြုတ်ကြရေးကျွေးကြော်တန်တွေအော်ဟစ်ပြီးတော့ဆနားပြခဲ့ကြပါတယ်ဒီမနိုင်ငံမှာလက်လောရင်ဆိုင်နေရတဲ့ COVID-19 တတိယလိုင်းကြောင့်ယောဂဘိုကူးဆက်သူနဲ့သေဆုံးသူတွေနေ့စဉ်တိုးများနေရမှာလွန်ခဲ့တဲ့24နာရီအတွင်းတခွဲဆန်းသတ်နမူနာ 12,800 တခုကိုစစ်ဆေးခဲ့တာမှာယောဂဘိုကူးဆက်သူ3430ဦးရှိကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲတည်ဆုံးသူ115ဦးရှိခဲ့ကြောင်းကျန်းမာရေးဌာနကဖော်ပြထားပါတယ်။ဒါပေမဲ့ကျန်းမာရေးဌာနကနေ့စဉ်ထုတ်ပြန်တဲ့သတင်းလေးဟာအပြင်မှာအမှန်တကယ်ကူးဆက်သေးဆုံးနေတဲ့အရေးတော်ထက်အများကြီးကွာဟနိုင်ကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရိုက်တာကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ကိုဗစ်ကူးစက်ရေးဆေးရုံတွေအဖြစ်ဝေဘာကြီးဆေးရုံတောင်ကလာပါအင်းစိန်မျက်စိဆေးရုံရိုးဆေးရုံရှေ့ပိုင်းဆေးရုံနဲ့အနောက်ပိုင်းဆေးရုံပါဝင်ရန်ကုန်ထွေထွေယောဂကူဆေးရုံတို့တို့မှာတိုးမြင့်ကူးစက်ပေးနေကြောင်းလဲကျန်းမာရေးဌာနကကြေညာထားပါတယ်ပြည်내နဲ့တိုင်းဒေသကြီးအသီးသီးမှာလလောဖြစ်နေတဲ့ COVID-19 တတိယလိုင်းကြောင့် Stay at home မလိုအပ်ဘဲအပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း ในตรงที่อาจจะเสียชีวิตได้ผิดไปแล้วสุยายงเป็นยันเนี่ยกูเลยออกัสลันนั่นนี่ที่ตัวมีนจะมาไล่ไปแล้วเจ้าหนี้กูเลยสับไปแล้วไปถ่ายเลยลูกดิ้งเลี้ยมาเว้สับไปแล้วเชียร์ท้าบอลเลยเขมยาที่นี้ไปด้วยแต่เรื่องเชิงเจ้าก็รอดเราไปเว้ ที่นี้ซีซันทั้งหมดยังมีกับกูเอาเมียดูพี่บีโร่ยังยังก็รอเมคเคิลดูเป็นสกีพี่บาร์เลยวิวอเมริกันตอนนี้จะทำเรื่องนี้ยังไปมาบ้าตาซีซันนี้กูยังกูนายกันนี่เซนไอที่ไลน์ดูมีแต่ต้องจัดเด็ดต้องจัดเนี่ยงาจัดที่ดูกันนี่จะเริ่มไปกันพี่บาร์เลยวิวกูน่าเสียเนี่ยตัวเนี่ยจีดูจะมาเลยตัวเราเสียเนี่ยอารมณ์เปลี่ยนเนี่ยคิมวิลเลียนยัดเนี่ยพี่บาร์เลยเนี่ยจะเราจะไหนมา This program has